ဒီနေ့မှာတရုတ်သမ္မတရှီဂျင်ပင်ကဟောင်ကောင်မကာအိုရိုရဲ့တနင်္ဂနွေစနစ်နှမျိုးပုံစံကိုဆက်လက်ကျင့်သုံးမှာဖြစ်ပြီးထိုင်ဝမ်ပါဝင်တဲ့တရုတ်နိုင်ငံတစည်းတစ်လုံးနဲ့ဖြစ်ဖို့တိုက်ပွဲဝင်သွားမယ်လို့အခမ်းအနားမိန့်ခွန်းမှာထည့်သွင်းပြောသွားပါတယ်။ဒီနေ့တနေ့ထဲမှာပဲဟောင်ကောင်စန္ဒပြသူတွေကလည်းဟောင်ကောင်ပေါ်အုပ်ချုပ်ရေးအာဏာပိုတင်းကျပ်လာတဲ့တရုတ်ပြည်မှ ပြပေးပါမယ်ရှင်
။တရုတ်ပြည်သူ့သမ္မတနိုင်ငံထူထောင်ခြင်းနှစ်ပတ်လည်နေ့အခမ်းအနားမှာတရုတ်ပြည်သူ့လက်မြောက်ရေးတပ်မတော်တပ်ဖွဲ့ဝင်တပေါင်းကွဲပါဝင်အင်အားပြခဲ့ကြသလိုစစ်လေယာဉ်တွေဖြတ်ကျော်ပြန်တန်းတာအရသားတွေကတောက်ပတဲ့အဝတ်အစားတွေဝတီးချစ်တက်ဖြော်ပြတာတွေလည်းပါဝင်ခဲ့ပါတယ်။ဒီခမ်းအနားမှာတရုတ်သမ္မတရှီဂျင်ပင်ကမော်စီတုံးဝစ်စင်လေးရှိတဲ့အင်ဂျီကိုဝတ်ပြီးတပ်သားတွေရှေ့မှောက်ဘုရှုခံပြီးတဲ့နောက်မှာမိကွန်းတရားပြောကြခဲ့ပါတယ်
။မင်းရောရင်းဆွေတိလျာ能够撼动
ဘယ်သူကမှတရုတ်နိုင်ငံရဲ့အစဉ်အတန်းကိုပြက်ပြောင်းအောင်လုပ်လို့မရသလိုတရုတ်ပြည်သူတွေနဲ့နိုင်ငံတော်ကြီးရှေ့ကိုတက်လှမ်းနေတာကိုလည်းဘယ်သူကမှရက်တက်မပြစ်နိုင်ပါဘူး
။ဒါပြင်တရုတ်နိုင်ငံတစည်းတစ်လုံးနဲ့ဖြစ်ရေးကိုလည်းသူကအခုလိုဆက်ပြောပါတယ်
။အောက်မန်長期繁榮
ဟောင်ကောင်မှာရေရှည်တည်မြဲတဲ့တည်ငြိမ်မှုနဲ့ကြီးပွားချမ်းသာမှုတွေကိုတရုတ်ပြည်မကြီးအနေနဲ့ထိမ့်သိမ်းသွားရမှာဖြစ်ပါတယ်။ထိုင်ဝမ်အပါအဝင်တရုတ်တပြည်လုံးပြန်လည်ပေါင်းစည်းရေးကိုကြိုးပမ်းသွားရပါမယ်
။တရုတ်ပြည်မကြီးမှာကွန်မြူနစ်ပါတီအုပ်ချုပ်မှုအနှစ်80ပြည့်မြောက်အခမ်းအနားကျင်းပနေစဉ်တရုတ်နိုင်ငံတစည်းတစ်လုံးနဲ့ဖြစ်ရေးသမရရှိကပြောကြားနေတော့မှာပဲဟောင်ကောင်ကဆန္ဒပြသူတွေကတော့သူတို့အပေါ်ဗဟုအစိုးရကတင်းတင်းကြပ်ကြပ်အုပ်ချုပ်ဖို့ကြိုးစားနေတယ်ဆိုတဲ့အမြင်နဲ့ဆန္ဒပြပွဲတွေကိုပိတ်ပင်ထားတဲ့ကြားကဆက်လက်ပြုလုပ်ခဲ့ကြပါတယ်။ဆန္ဒပြသူတွေကတယောက်ဖြစ်တဲ့ Hong Kong Democratic Party ခေါင်းဆောင်ဟောင်း Albert Ho ကလွတ်လပ်ခွင့်ကိုထိန်းသိမ်းလိုတယ်လို့အခုလိုပြောပါတယ်
။ For many of us who treasure freedom, who uphold human dignity and fight for democracy, we say
ဒီကုန်တိခါကိုတင်းတင်းမွနဲ့ဒီမိုကရေစီစနစ်ကိုအားပေးဖို့အတွက်လွတ်လပ်မှုကိုကျွန်တော်တို့တွေတန်ဖိုးထားပါတယ်။ပြည်သူတွေနဲ့ရဲဘော်ရဲဘက်တွေအတွက်ဝမ်းနဲ့နေရပါတယ်လို့ကျွန်တော်တို့ပြောကြပါတယ်။ဒီမိုကရေစီနဲ့လွတ်လပ်စွာပြောဆိုခွင့်အတွက်တောင်းဆိုမှုကိုကျွန်တော်တို့စန္ဒပြင်းပြင်းနဲ့ဖော်ထုတ်ပြသရမှာဖြစ်ပါတယ်။ဒီအတွက်ကျွန်တော်တို့တာဝန်ယူဖို့အသင့်ပြင်ထားပါတယ်။ဟောင်ကောင်ပြည်သူတွေကလည်းထောက်ခံမယ်လို့ထင်ပါတယ်
။ဟောင်ကောင်တာဝန်ရှိသူတွေကတရုတ်အမျိုးသားနဲ့အထိမ်းအမှတ်အဖြစ်တရုတ်နိုင်ငံအလံကိုလွှင့်ထူတဲ့အခမ်းအနားကိုကျင်းပခဲ့ပြီးမယ်။မကြာခင်မှာပဲအဆောက်အုံအတွင်းကိုပြောင်းရွှေ့လွှင့်ထူခဲ့ရပါတယ်။မီရှူမီဘန်ပြစ်လွတ်မဲ့အစီအစဉ်ကိုလည်းဖျက်သိမ်းခဲ့ပါတယ်။ဟောင်ကောင်ကတက်ကြွလူရှားသူတွေဟာအနောက်ဆက်ပေးတဲ့ဒီလန်းတွေကိုပုံမိုးကျင့်သုံးလာရမှာလောင်စာဘုံအုံပြည့်တဲ့တဲ့ရင်တွေလည်းထွက်ပေါ်လာခဲ့ပါတယ်။တစ်ချိန်တည်းမှာပဲရဲတပ်ဖွဲ့ကလည်းမြေယူဘုံတွေမိသားပိုက်တွေအုံပြည့်ပြီးဆန္ဒပြပွဲတွေကိုဖြိုခွင်းခဲ့ပါတယ်။အင်္ဂါနေ့မှာတော့ရဲတပ်ဖွဲ့ကပြစ်ခတ်လို့ဆန္ဒပြလူငယ်တူစေယုံကိုရောက်ရှိခဲ့ပြီးစွန့်ရင်ရတဲ့အခြေအနေမှာရှိနေခဲ့ပါတယ်။လက်ရှိနှစ်ဖက်အကြားအခြေအနေတင်းမာနေမှုအပေါ်ဝါရှင်တန်အခြေစိုက် Brookings Institute က Richard Bush ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် Hardliners say look we have no choice Hong Kong slipping out of our control because of these terrorists
ဟောင်ကောင်မှာဒီမိုကရေစီလူလားသူတွေကသူတို့ဘက်မှရွေးစရာမရှိဘူးပြန်တိုက်ရင်ပဲရှိတယ်လို့ပြောကြပါလိမ့်မယ်တရုတ်ဖက်သဘောထားတင်းမာသူတွေကလည်းပဲဟောင်ကောင်မှာအကြမ်းဖက်သူတွေကြောင့်ထိန်းချုပ်လို့မရတော့ဘူးရွေးစရာလမ်းမရှိတော့ဘူးသွားပြီးနှိမ်နှင်းရဖို့ပဲရှိမယ်လို့ပြောကြမှာဖြစ်ပါတယ
်အခုလိုတရုတ်ပြည်မကြီးကအာဏာကိုတင်းကျပ်ဖို့ကြိုးစားလာတဲ့အခြေအနေနဲ့ဟောင်ကောင်ကအခမ်းဆန္ဒပြမှုအခြေအနေတွေလက်ခဲတက်လက်ဖြစ်နေစမှာပဲဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေအကြမ်းဖက်တုံ့ပြန်နေကြတာကြောင့်အခြေအနေပုံမတင်မာလာမှာဖြစ်တယ်လို့ဒီလိုပေါ်ဆောင်တဲ့လိုက်လျောမှုတွေရရှိဖို့အရေးလဲဝေးကွာသွားနိုင်ကြောင်းပါခင်ဗျာ